ီးခဲ့တဲ့အောက်တိုဘာလ3ရက်နေ့ကနေပြည်တော်မှာအမျိုးသားခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဘူကော်မတီတင့်မြင့်ဆောင်2018အစည်းအဝေးကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အဖွဲ့အမှားစကားပြောကြားပြီးသူ့ပြောစကားတွေဟာရှည်လဲရှည်စိတ်ဝင်စားဖို့လည်းကောင်းပါတယ်။သူကခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ဆိုရင်အဲ့ဒါတွေဘာလို့အမလဲဆိုတဲ့ရှုထောင့်ကနေစဉ်းစားဖို့ဥမာအားဖြင့်နိုင်ငံထဲကိုဝင်ရောက်ဖို့လွယ်ကူအောင်ဗီဇာလွယ်လွယ်ထုတ်ပေးတာမျိုးအခုဆိုရင်ဗီဇာကင်းလွတ်ခွင့်ပေးတာတွေဆက်ရောက်ဗီဇာထုတ်ပေးတာတွေလုပ်နေတယ်လို့ပြောပါတယ်။နောက်ခီးစဲတွေသွားလာလွယ်ကူအောင်လုပ်ပေးရမယ့်အကြောင်းလုံးလုံးစဲနိုင်ငံသားတွေလာရင်လေကြောင်းခီးစဉ်ကိုပဲအားကိုးနေရတဲ့အကြောင်းအဲ့ဒီအတွက်ကားလန်းခီးစဉ်တွေအထူးသဖြင့်ရေလန်းကြောင်းမြေထားလန်းကြောင်းတွေနဲ့အဆင်ပြေပြေသွားလာနိုင်အောင်စီစဉ်ပေးသင့်တယ်လို့ဆိုပါတယ်။နောက်ပြီးခီးစဲတွေစိတ်ဝင်စားတဲ့မြို့ငယ်လေးတွေမှာလည်းသွားပြီးလဲပတ်ချင်အောင်အစားတောက်ဆိုရင်လဲဘေးအန္တရာယ်ကင်းပြီးစိတ်ချရအောင်လုပ်ပေးဖို့လိုတယ်လို့ပြောပြီးဘန်ကောက်မှာဆိုရင်အစားအသောက်တွေဘေးအန္တရာယ်ကင်းကင်းဈေးချိုချိုနဲ့ရောင်းချကြတဲ့လမ်းဘေးစားတောက်ဆိုင်တွေရှိနေပြီးကမ္ဘာလက်ခီးစဲတွေလည်းကြိုက်နှစ်သက်တယ်လို့ဆိုပါတယ်။ခီးသွားတွေအမျိုးမျိုးရှိနေတာမို့အဆင့်တန်းမြင့်မြင့်တဲခိုခြင်းတဲ့သူတွေအတွက်အဆင့်မြင့်ဟိုတယ်တွေရှိနေသလိုဈေးချိုချိုနဲ့တဲခိုနိုင်တဲ့ဟိုတယ်တွေတဲခိုခန်းတွေလည်းရှိဖို့လိုတဲ့အကြောင်းတချို့နယ်တွေမှာဆိုရင်ကို့ဘာသာကိုရွက်ပြင်တဲ့ထိုးပြီးအဆင့်ပြေအောင်လုံခြုံရေးကအစကူးဆိုင်ပေးတင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖျားပထိုးတွေများတာမို့ဖျားဖူးသွားကျင်သူတွေကိုလိုက်ပို့ရတာမခက်ပေမဲ့တခြားသောလေစရာပတ်စရာလိလာစရာအစ်စ်တွေကိုဖန်တီးပေးဖို့လိုတယ်လို့သူထင်မြင်ချက်ကိုပြောပါတယ်။သူအလေးနဲ့ပြောတာကကမ္ဘာလက်ခီးသွားလုပ်ငန်းဟာပြိုင်ဆိုင်ရတဲ့လုပ်ငန်းဖြစ်ပြီးခီးတဲ့တွေအနေနဲ့ထိုင်းကိုသွားမလားကမ္ဘောဒီးယားကိုလဲမလားဗီယက်နမ်လဲရမလားရွေးချယ်ရမှာဖြစ်တယ်လို့မြန်မာနိုင်ငံကိုလာကြည့်အောင်ကိုယ့်ဘက်ကဆွဲဆောင်ပြင်ဆင်ရမှာဖြစ်တယ်လို့ပြောပါတယ်။နောက်ဆုံးဒီကုန်းကျုံအနေနဲ့မြန်မာနိုင်ငံဟာပြည်ထောင်စုတစ်ခုဖြစ်တဲ့အားလျော်စွာခီးသွွားလုပ်ငန်းကရတဲ့အကျိုးအမြတ်ဆိုတာဟာလေတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်ရင်းခွဲဝေရယူအတူတကွဖွံ့ဖြိုးတိုးတက်တဲ့အနေအထားမျိုးမြင်နေတယ်လို့သူဆန္ဒကိုပြောခဲ့ပါတယ်။ပြောရရင်ဒါဟာနိုင်ငံကောင်းဆောင်တယောက်အနေနဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာအောင်ချမှတ်ပေးတဲ့မူဝါဒလမ်းညွန်ချက်အဖြစ်မှတ်ယူနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ဒီလမ်းညွန်ချက်ကိုဝန်ကြီးဌာနတွေအောက်ခြေအရာတန်းဝန်ထမ်းတွေပုဂ္ဂလိကလုပ်ငန်းရှင်တွေကလိုက်နာနိုင်ပါမလားဆိုတာကမေးစရာမေးခွန်းအများကြီးရှိနေပါတယ်။အခုတစ်ပတ်ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်။ခီးသွွားလုပ်ငန်းကင်းကနန်းတွေကိုပြန်ပြီးကြည့်မယ်ဆိုရင်အစိုးရသက်စက်တန်းနှစ်နှစ်အတွင်းပြပခီးတဲ့တစ်နှစ်ကို3တန်းနီးပါးဝင်လာတယ်လို့ဆိုထားပါတယ်။တကယ်တော့အဲ့ဒီကင်းကနန်းဟာနေစားကနေနှိချင်းပြန်ဒါမှမဟုတ်ခဏတစ်ပြုတ်ဝင်လဲတဲ့ထိုင်းနဲ့တရုတ်နိုင်ငံသားအရေးအတွက်တွေကိုပါထည့်ပြီးပေါင်းထားတာပါ။တကယ်တကယ်လေစိတ်ရေစိတ်နေစားဝင်ဖို့ခိတ်အသီးသီးကနေတူရစ်ဗီဇာယူပြီးတရုတ်ဝင်ဝင်ရောက်လည်ပတ်သူဟာ2016စက္ကွန်ဘာနာနှစ်မှာ5,400ကျော်ရှိပြီးပုံစွသွားတဲ့2018ဘဏ္ဍာနှစ်မှာတော့5,300ကျော်ရှိပါတယ်။ခီးသွွားနည်းနေရတဲ့အထက်ထပ်ပြီးယော့သွားတာပါ။ဒီကိန်းကနန်းတွေကိုကြည့်ရင်မြမခီးသွွားလုပ်ငန်းဟာအိမ်ကြီးချင်းဗဲနိုင်ငံထဲမှာမနှိုင်းယှဉ်နိုင်လောက်အောင်အရေးအတွက်နေပါပြီးမဖွင့်ရိုးသေးဘူးဆိုတာတွေ့ရမှာဖြစ်ပါတယ်။ဒီအတွက်အများကြီးအလုပ်လုပ်ကြပါဦးမယ်။အခုလောလောလတ်လတ်ပြဿနာပေါ်နေတာကတော့ဂျပန်တောင်ကိုရီးယားနဲ့တရုတ်ခီးသည်တွေကိုဆက်ရောက်ဗီဇာပေးရေးကိစ္စပါ။နဂူအစိုးရထုတ်ပြန်ချက်မှာအဲ့ဒီသုံးနိုင်ငံကခီးတဲ့တွေရန်ကုန်နဲ့အပြည်ပြည်ဆိုင်ရာဝန်ပေါက်တွေကိုရောက်လာပြီးရှိုးမန်နီဒေါ်လာတစ်ထောင်ပြနိုင်ရင်ဂျပန်နဲ့တောင်ကိုရီးယားခီးတဲ့တွေကိုအခမဲ့ဗီဇာတရုတ်ဟောင်ကောင်နဲ့မကာအိုခီးတဲ့တွေကိုဗီဇာကြီးဒေါ်လာ90နဲ့ဝင်ငွေပြုမယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့တကယ်လက်တွေ့ပြန်ပြီးစမ်းစစ်ကြည့်ရင်တော့နိုင်ငံတကာခီးတဲ့တွေဟာငွေဆက်ကူကင်ပြီးတွာလာလေးရှိကြတာမဟုတ်ပဲဒေးဗစ်ဒါမှမဟုတ်credit card လို့ဘဏ်ကပြားတွေကိုတုံပြီးသွားလာအသုံးပြုရမှုအဲ့ဒီထုတ်ပြန်ချက်ပြန်ပြီးသုံးသပ်ရမယ့်အခြေအနေစိုက်နေပါတယ်။နောက်တစ်ခုကတော့ဒေါ်အောင်ဆန်းစုကြည်ပြောတဲ့ခီးတွေဈေးချိုတဲ့ဟိုတယ်နဲ့တဲခိုခန်းတွေမှာတဲခိုနေထိုင်နိုင်ရေးကိစ္စပါ။နိုင်ငံတကာမှာတော့ကမ္ဘာလက်ခီးတွေအတွက်ဈေးချိုတဲ့တဲခိုခန်းတွေမကဈေးနှုန်းတက်တက်သာသာနဲ့တဲခိုနိုင်တဲ့စနစ် Airbnb လိုကိုယ်ပိုင်အိမ်အခန်းတွေမှာဈေးတက်တက်သာသာနဲ့တဲခိုနိုင်တဲ့စနစ်တွေဖွံ့ဖြိုးလာနေပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့နိုင်ငံသားဆိုတာနဲ့တဲကျင်ရတဲလို့မရတော့ပါဘူး။ အစိုးရသတ်မှတ်ထားတဲ့ဟိုတယ်နဲ့တဲခိုခန်းမှာပဲတည့်ရပါတယ်။ဒါပြင်တဲခိုခန်းတစ်ခုတည်ထောင်ဖို့ဆိုရင် master bedroom အနည်းဆုံးဆယ်ခန်းရှိမှလိုင်စင်ထုတ်ပေးလိရှိလို့ဒေါန်ဆန်းစုကြည်ပြောတဲ့ဈေးချိုတဲ့တဲခိုခန်းဆိုတာအတော့ကိုအလှမ်းဝင်နေသေးပါ။ဈေးနှုန်းချိုတာတဲ့စားတောက်တွေရဖို့ဆိုတာလဲဒေါန်ဆန်းစုကြည်ကမမေ့ပါဘူး။ဒီအမှားစကားထဲမှာစားတောက်ဆိုင်လေးတွေကို ထိုင်းနိုင်ငံကစတိုင်ဆိုင်လေးတွေတွန်းလဲဆိုင်လေးတွေစားတောက်ဆိုင်လုပ်ငန်းတွေကိုစမောလ်အင်တာပရိုက်သဘောခွင့်ပြုပေးစီခြင်းလို့ပြောထားပါတယ်။တကယ်တကယ်လက်တွေမှာတော့ပြည်သူတွေကအဲ့ဒါလိုအရန်လှုပ်ချင်ပေမဲ့သက်ဆိုင်ရာစီပင်နဲ့အာဏာပိုင်တွေကကန့်သက်ချုပ်ချယ်မှုတွေအမျိုးမျိုးလုပ်နေတယ်တော့ဒါတွေကိုဒေါ်ဆန်းစုကြည်သိဟန်မတူပါဘူး။အားလုံးကိုခြုံငုံပြောရမယ်ဆိုရင် တိုးရစ်နဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့လမ်းညွှန်ချက်တွေဟာလက်တွေ့ကြပြီးအသုံးဝင်တယ်လို့တကယ်အကောင့်ထဲပေါ်ရင်တိုင်းပြည်အတွက်အများကြီးအကျိုးရှိမှာအသေးချာပါ။ဒါပေမဲ့ဒါကိုဘယ်သူတွေကဘယ်နည်းဘယ်ပုံအကောင့်ထဲပေါ်မှာလဲတကယ်ပဲအောင်မြင်မှုတွေရမှာလားဆိုတဲ့မေးခွန်းတွေကတော့အပြည့်မရှိသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။